စစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်နေတဲ့မန်လေးမြို့ဆန္ဒပြပွဲမှာဆန္ဒပြသူလူရာကြီးဖမ်းဆီးခံရပါတယ်ဖမ်းဆီးခံရတဲ့တချို့ကိုစစ်တပ်ထဲမှာထားတယ်လို့တချို့ကိုရဲစခန်းမှာထားပြီးအမှုဆွဲတင်ဖို့စစ်တပ်ကစီစဉ်နေတဲ့အကြောင်းမအေးမှာကတရေပြေးဖို့ထားပါတယ်ခင်ဗျ
စီအနာသိန်းနာကိုဆက်ကျင်ကန့်ကွက်နေတဲ့မန္တလေးမြို့ဆန္ဒပြပွဲတွေမှာတော့အင်္ဂါနေ့ကလူမယာထက်နည်းဖမ်းဆီးခံရကြောင်းသူတို့ကိုစစ်တပ်ကတရားစွဲဆိုဖို့ပြင်ဆင်နေတာတွေ့ရကြောင်းမန္တလေးမြို့ရှေ့နေခွင့်ရက်ကရှေ့နေဒေါ်ချယ်ရီစုကအခုလိုပြောပြပါတယ်
။နေရာကျော်တော့ရှိရချင်းပြီးတော့ကျမတို့ပေါ်တော့လောကွန်ဖန်း information အနေနဲ့ကတော့ကျမတို့ဒီပသိမ်ကြီးဘက်ကပေါ့နော်ဟိုတည်ရင်119ရဲ့မှာ85ယောက်တိတိရှိပါတယ်။ဟုတ်ဒါကတော့လောကွန်ဖန်းမှာပြီးတော့နောက်ထပ်ကျမတင်ကြတာကတော့ဒီအမတ်ခွန်ရဲ့စခန်းလေးမှာလည်းရှိရတယ်ဒီမှာကြားရရှင်ဟုတ်သူတို့ဒီစက်ရင်းဖြစ်ဖြစ်ကိုကနေပြီးတော့ဒီပတိန်ကြီးမျိုးနဲ့တရားရုံးပေါ့နော်ကျွန်တော်မန္တလေးပတိန်ကြီးမျိုးနဲ့တရားရုံးမှာကျွန်မယူဖို့အတွက်လာပါတယ်ဒါပေမဲ့တရားသူကြီးတွေကဒီနေ့တရားသူကြီးတို့ကြောင်းလဲနေအပြိဝိထိုင်လေးပဲကြောင်းလေးဒီမှာမသိလိုက်ဘူးပေါ့နော်အဲ့တော့အမေအဲ့ဒီယမန်ဒိမ့်နဲ့စိန်ကနေတစ်ချက်ပြရတာကတော့ကျွန်တော်85ယောက်လို့အပြင်ကြားပြရပါတယ်ရှင်ဟုတ်
ဆန္ဒပြသူတွေကိုအမှုဆွဲချက်တင်ခဲ့မယ်ဆိုရင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ဖို့မန္တလေးမှာရှိတဲ့မြို့နယ်9မြို့နယ်ကတရားရုံးတွေကိုဗုဒ္ဓဘူးလေးကစပြီးရှေ့နေတွေတွားရောက်ကြမှာဖြစ်တယ်လို့လည်းဆိုပါတယ်
။ရှေ့နေပြည်နယ်ကျွန်တော်တို့လောက်ဆိုင်အစီအစဉ်လေးတော့ရှိတယ်။အဓိကတော့ဒီလိုမျိုးအမှုဆိုတာကထုံးစံပိုင်းနဲ့ဒီနေ့အမှုတွေဒီနေ့အမှုတွေပြည်ကြီးအမှုကဒီနေ့ထားနေတယ်ပေါ့နော်။ဒါမျိုးလို့ကိုများတယ်ပေါ့နော်။ဒါကျွန်တော်တို့အရင်ကပုံစံမျိုးတွေပြန်ပြီးတုံးတက်ကြည့်လို့ရှိရင်ဒီလိုပုံစံမျိုးတွေနဲ့ကျွန်တော်တို့ရှေ့နေဒီကိုညာကနေပြီးတော့ရှေ့နေတွေကနေပြီးတော့သူတို့ဒီလိုက်ပါဆောင်ရွက်ပေးမယ်ရှေ့နေတွေလည်းရှိတယ်။သူပြီးတော့ကျွန်တော်တို့ဒီမြို့နယ်ခုနှစ်မြို့နယ်မှာရှိတဲ့များတရားရုံးတွေကျွန်တော်တို့ဖြန့်ထားပါမယ်။ဖြန့်ထားပြီးအဲဒီမှုတွေစွဲတင်တယ်ကျွန်တော်တို့ချက်ချင်းကျွန်တော်တို့ဒီရှေ့နေလိုက်ပေးပါမယ်ဆိုပြီးကျွန်တော်တို့ဝင်ပြီးတော့ချက်ချင်းကိုစမ်းပိုင်းနေနေပေါ့နော်ရှေ့နေတွေစောင့်ပေးပြီးတော့အမှုလိုက်ပါဆောင်ရွက်ပေးဖို့လုပ်ထားပါမယ်ရှေ့
။ဆီယနာတိန်ပြီးရှေ့ရမြောက်နေမှာလူ9ယောက်ထက်ပိုမစုဖို့အမိန့်ကြော်ညာချက်တွေထုတ်ခဲ့ပြီးမယ်။မန္တလေးမှာတော့ဖေဖော်ဝါရီလ9ရက်နေ့မှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးရဲတွေကဖြိုခွင်းမှုတွေလုပ်ပြီးတဲ့နောက်ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါရဲ့ရှင်။